တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့မကွေးတိုင်းစင်မောင်ဝဲမြို့နယ်ကရွာတွေမှာဆေးပေးကမ်းတွေရှိပေမဲ့ဆရာဝန်တို့သူနာပြုလို့မရှိလို့ကျေးလက်ပြည်သူတွေအခက်အခဲဖြစ်ရတဲ့အကြောင်းရွာသားတယောက်ပြောပြတာကိုအရင်ဆုံးတင်ပြပါမယ
်ကျွန်တော်တို့ဒီစင်မောင်ဝဲမြို့နယ်မှာလဲကျေးရွာမှာ၃ရွာတုံးစုလို့၄ရွာတုံးစုလို့ဆေးပေးကမ်း၂ဆောင်ကျော်ကြီးနိုင်ငံတော်ကချပေးခဲ့ပါတယ်ဒါမျိုးလို့အဲ့ဒီစေးပေးကနေမှဆရာဆရာမကမရှိပါဘူး။ဒါပြီးတော့တောင်းစုမှာသားဖဆရာမတယောက်ချပေးပြီဆိုပြီးမလို့အမေကန်တက်တက်တော့ရှိတယ်။ကျေးရွာတွေမှာဝိုးလူနာရှိတဲ့လူတွေကသားဖဆရာမကရွာမနေဘူးဆိုတော့တောင်းလို့ကြီးအောင်လားသားဖဆိုရင်လည်းအဲ့မှာပဲကားခါပြီးပြေးကြရပါတယ်။ဒီကားခါက900 600ကိုအချင်းခါသွားတယ်လူကများပါတယ်။တချို့ကလည်းရွာမှာတုံးလို့ရမွေးထားတဲ့လူဆိုရင်တော့ရွာကအရက်လက်တယ်နဲ့မွေးတာမျိုးတွေရှိပါတယ်။မွေးရတာလုံလာကြတော့လေသူတို့မမွေးရပဲနဲ့လက်မထုံးမပေးနိုင်လို့မွေးစေးရမှာကျမ်းမာရေးမှုကကျွန်တော်တို့ဘက်မှာဆိုရင်ကုန်းမိုးလောက်ပဲကျမ်းမာရေးမှုရှိပါတယ်။တောင်ဝါတော့ထားဆောင်သေးပါရဲမရှိတာပါသူ့အောက်ကအဖွားဆရာမလောက်ပဲကုန်းမိုးစေးကန်းကြီးမှာအမြဲလိုလိုရှိပါတယ်။ခုနှစ်ပိုင်းထဲမှာတရွာတောင်ဆုံးနီးနီးချပေးပါတယ်။ကျွန်တော်တို့ရွာဆိုရင်ဒီတော့ဆရာမရွာမရှိတာတလားကျော်တွေပါပြီ။ဤကျက်နှစ်ဆိုတာလည်းတလားမှရည်တစ်ပတ်လောက်အလားအနေကြပြီးပြန်လာပဲလာသာစားနေပြီပဲလို့ကိုယ်ကိုယ်ပဲပြန်နေနေကြတဲ့ဝန်ထမ်းတွေကများပါတယ်အဲ့ဒါတွေကိုနိုင်ငံတော်အကြီးအကဲနဲ့သမရတွေသိစေချင်ပါလေ
အဲ့ဒီမကွေးတိုင်းမှာပဲမကွေးမြို့မှာတော့တမာပင်လမ်းနဲ့ပြီးတော့ဒါလမ်းစုံကတရားပြက်နေလို့ဒေသခံတွေအခက်အခဲဖြစ်နေရတဲ့အကြောင်း RFA ကိုရေးလိုက်တဲ့စာကိုလည်းနားဆင်ကြည့်ပါခင်ဗျာ
ကျွန်တော်တို့မကွေးမြို့ကန်တာရက်ွက်ရှိတမာပင်လမ်းနဲ့ပြည်အောင်စုလမ်းမကြီးစုံရတမာပင်လမ်းထိပ်မှာပေါင်ကူတရားပြက်နေတာတနင်္လာနေ့ပါရှိနေပါပြီပြည်ပြင်းချင်းလည်းမရှိပဲတရားပေါ်မှာဝါတို့ဝါစားတွေနဲ့မြင်မကောင်းအောင်ပိတ်ဆို့ထားပါတယ်တရားနီးလမ်းမြေပေါ်မှာလည်းလက်ဖေးဆိုင်ဒီဇိုင်းအခိုင်အမာဆောက်လုပ်ထားပြီးရောင်းချနေပါတယ်အလဖေးဆိုင်နဲ့ကက်လျာမှာလည်းမိတိခွင့်မှုချက်မှမြူပဲနှစ်ထပ်တိုက်တလုံးစောင့်နေတာကြောင့်၎င်းတိုက်ဆောက်ရာမှာထွက်ရှိလာတဲ့အုတ်ကျိုးအုပ်ပက်တွေဝါတို့ဝါစားတွေကလမ်းမှာပိတ်ဆို့ပြီးရင်များတွာလာရမှာအခက်ခဲဖြစ်နေတာကြောင့်တပ်ဆိုင်ရာရက်ွက်အုတ်ချွေးရေးမှုကိုတွားရအောင်ကြောင်းကြပါတယ်စီဘင်းနဲ့အပေးယူလှုပ်ထားတာကြောင့်သူတို့ဘာမှမတက်နိုင်ကြောင်းပြောပါတယ်စီပင်ကိုအကြောင်းကြတော့လေခမည်းတော်အုတ်ချုပ်ရေးမှုကဝါထတာသူ့ကိုသွားပြောဆိုပြီးစီပင်ကလည်းငောက်လွတ်ပါတယ်ကျွန်တော်တို့အခက်ခဲကိုဘသူ့ကိုပြောမှန်းမသိပါဘူးဒါကြောင့် RFA ကတဆင့်နိုင်ငံတော်အကြီးအကဲများသိစေရန်တင်ပြလိုက်ရပါတယ်ခင်ဗျာ
တခါကရင်ပြည်နယ်မြဝတီမြို့မှာလက်စစ်မီတာတွေဈေးကြီးပြီးအခက်ခဲရှိနေတယ်လို့ပြောပြတာကိုလည်းဖွင့်ပြပါရစေ
မြဝတီမြို့မှာမီးကတော့ဆိုင်းရနေပြီးဆင့်ရတာပါညဉ့်ရင်ကလေးက6မဂါဝတ်ဆိုတော့သုံးဆွဲခဲ့တာဗျသုံးဆွဲခဲ့လို့မီးမမှန်တဲ့အတွက်ဒီကဲဆိုရအောင်တင်ပြပြီးတော့မှအဲ့တက်ပို့ပြီးလုံလောက်အောင်တန်ပြီးမှနဲ့လုံဝိုင်းရှင်ကိုကြောင်းခိုင်းတာဗျဒါမလို့လက်ရှိအနေအထားအထိလုပ်ပိုင်ခွင့်ရတာတော့ခွေမြစ်တောင်ရင်မြန်မာပိုင်နဲ့ကုန်ပြီပဲဒီကုန်ပြီပဲစာချုပ်တွေကကြောင်းကြောင်းထုတ်ဒီနဲ့ဆိုရနဲ့ချုပ်ဆိုထားတဲ့စာချုပ်အရာဆိုပြီးတော့မှသာမန်အိမ်3မီတာကို4.20လုပ်ငန်းလုံး35မီတာကို6ဘတ်တက်မှတ်လိုက်တယ်ပေါ့အဓိကကတော့ဗျာလုပ်ငန်းရှင်ဆိုတဲ့လုံငန်းလုတ်ပိုင်မှုမျိုးစားခွဲတာမှာအဲ့ဒီမှာပြဿနာတက်ကုန်တာအိမ်မှာရေခဲတက်တာတစ်လုံးထားပြီးတော့သွေဘူးထည့်ရောင်းလဲဒါလုံငန်းလုတ်တယ်ဆိုပြီးတော့သူတို့က6ဘတ်ကောက်တယ်10မီတာတွေအလုံး10လုံး15လုံးခွဲချပြစ်ပြီးတော့ဒီ unit ကို10ဘတ်တို့10ဘတ်တို့ဟာနေပြီးတော့14ဘတ်16ဘတ်ဒီပေါက်တာတွေရှိပါတယ်ဗျအဲ့ဒီဟာတွေက5ဘတ်မီတာမဝင်နိုင်နဲ့ဖီကန်စင်းရဲသားလူကန်းသားတွေပေါ့ဗျအဲ့ဒီလူတွေကိုအဲ့လိုမီတာစစားတဲ့လူတွေလည်းအများကြီးပဲဗျအိမ်လုံးမီတာဝယ်ထားတဲ့လူက၄ဘတ်နဲ့ပြား20ပဲအောင်ရတာ။ဒီစင်ကန်တွယ်သုံးတဲ့လူက12 14 16ဘတ်တော့။အဲ့တော့ဒီမီးဘလို့ပဲပြောင်းပြောင်းအဓိကဆန်နေရတဲ့လူကန်းစားကတော့မီတာမဝယ်နိုင်တဲ့အခြေခံလူကန်းစားတွေပေါ့ဗျာ
။လျှက်စစ်မီးတွေပြတ်တဲ့အတွက်ကြောင့်ပဲရန်ကုန်မြို့မှာမော်တော်ဆိုင်ကယ်တိုက်မှုတွေမကြာခဏဖြစ်ရတယ်ဆိုပြီးရေးလိုက်တဲ့စာကိုလည်းနားဆင်ကြည့်ပါခင်ဗျာ
။ပြီးခဲ့တဲ့ဇွန်လ22ရက်ည8နာရီလောက်ကမရန်ကုန်မြို့နယ်အမှတ်3ရပ်ကွက်ခွဲကြံစည်အနီးအင်းစိန်လမ်းမကြီးမှာလမ်းဖြတ်ကူးတဲ့လူတူကိုအချိန်နဲ့မောင်းလာတဲ့ဆိုင်ကယ်ကဝင်တိုက်ပါတယ်။တာဝန်သိပြည်သူတွေကဆိုင်ကယ်သမားကိုထိန်းသိမ်းထားသလိုအသက်ကအရေးပေါ်ကားကိုခေါ်ယူရမှလည်းအရေးပေါ်ကားကအမြန်ရောက်လာလို့လူနာကိုအချိန်မီအင်းစိန်ဆေးကိုပို့ဆောင်နိုင်လိုက်ပါတယ်။ပြည်သူတွေအနေနဲ့ဒါဟာတာဝန်ကြီးသလိုအရေးပေါ်ကားတွေကိုလည်းကျေးဇူးတင်ပါတယ်။အရင်ကဆိုရင်အရေးပေါ်ဆေးုံကားတွေလာဖို့နိုင်ရင်နဲ့ချီးပြီးတော့ကြားပါတယ်။လူနာတည်ပြီးမှရောက်တာတွေရှိတယ်လို့တည်သွားပြီဆိုရင်လည်းငွေရှိရှိမရှိရှိအနည်းဆုံး3000လောက်ပေးရပါတယ်။ရှင်နေရဲတွေဆိုတာကလည်းဆိုင်ကယ်တွေကိုချက်ချင်းမဖမ်းမဲနဲ့လက်စားတာတခါကြောင်းတဲ့ကြောင်းစင်းချိန်တွေမှာလည်းရှင်နေရဲတွေဆိုတာကြောင်းမှပုံမှန်မရှိလို့ကြောင်းဆရာဆရာမတွေကရှင်နေရဲအလုပ်တွေကိုဝင်းပြီးတော့လုပ်ပေးနေရတာတွေလည်းတွေ့ရပါတယ်။ကြော်မကောင်းကြားမကောင်းဖြစ်ခါမှာဝါယာလက်မိကားကြီးတွေနဲ့လာဝေါကီတိုကီကြီးတွေနဲ့လာပြီးရင်တောင်းပန်လိုက်လုပ်ပြီးတော့ဟန်ရေးပြကြပါတယ်။ဆိုင်ကယ်တိုက်မှုတွေဆိုတာကလည်းလမ်းမီးတွေပြက်နေရာချောင်းပါပါတယ်။ စီပင်တရားဆိုတာကလည်းလမ်းမကြီးဆိုရင်မပြတ်မကွက်ကောက်ပြီးတော့မီးလာတာမလာတာမလုပ်ပေးပါဘူးတရားဝင်အိမ်ဆောင်မလားတိုက်ဆောင်မလားကန်ထရိုက်တိုက်ဆောင်မလားချက်ချင်းလုပ်ပေးပါတယ်အခုဖြစ်ခဲ့တဲ့ရင်တိုက်မှုကိုလည်းဆရာဝန်ရောရင်းနှင်းရောလက်မစားဘဲနဲ့ဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးဖို့အတွက် RFA ကနေတဆင့်အသိပေးရပါတယ
်ဖြာပုံခရိုင်မှာတော့ကျွဲနှောင်းမှောင်ကိုတွေတောင်းကျနေတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုဖွင့်ပြပါဦးမယ
်ဖြာပုံမိုင်ထဲမှာကအမားနဲ့တုံရင်းကြားမှာမိတဲ့ဟာဖြာပုံမိုင်ကဆင်းရဲကဆင်းချသွားလို့သူဖမ်းရတယ်အဲ့နဲ့ပဲတမ်းမိတာပေါ့လေ38ကောင်မိထားတယ်လေကလက်ထိတ်ကစခန်းမှာပြတ်ထားတယ်လေရှိပြချင်းမှာပိုင်းရှင်နေလာကြည့်ပါလို့ဆိုပြီးတောင်းကြတာတော့မှန်တယ်လေဒါပေမဲ့တချို့နေရာတွေကျတော့အရန်လမ်းဝေးတော့ဒီပျောက်ဆုံးသွားတဲ့ဒီခြေနေတဲ့အချိန်ကပေါ်မှာနည်းနည်းခြေယူပြီးတော့တောက်ပြီးတော့ပြန်ပေးနိုင်ရင်တော့လေဖြစ်ကောင်းတာပေါ့လေရဲလို့ပြောတာမဟုတ်မောင်ကိုဆိုလို့ချင်းလည်းပဲဒီကျွဲနွားတွေဟာလေးလံဖြစ်တာတဲ့ဆိုင်တကယ်သုံးလို့တဲ့လူတွေကိုလက်ပေါက်ပေးလိုက်တာမှဖြစ်ပြုံးမယ်လေလေလံပေးလိုက်လေဆွဲတဲ့လူကတတ်တတ်သမားပဲဆွဲပါလေတော်ရုံလူကလာမဆွဲနိုင်ဘူးလေလေသမားဒီကျွန်းသွားမောင်ကိုတွေဟာပြေဝင်ခွင့်မပြုတဲ့အခါကျတော့လိုင်းကြီးယူပြီးတော့တရားဝင်လုပ်ငန်းတွေကပြီးထွန်းနေသေးပဲပေါ့နော်ဘာလို့လဲဆိုတော့သက်ဆိုင်ရာသက်ဆိုင်ရာတခုခုနဲ့တော့ထိတ်သွဲမှုချိန်ကောင်းချိန်နေလိမ့်မယ်မရှိဘူးဆိုလို့ရှိရင်ဒါပေါက်ပြောက်ပြီလိုင်းကြီးတဲ့ချိန်ဖမ်းတယ်ပေါ့လွတ်ချင်တဲ့ချိန်လွတ်တယ်ပေါ့ဒီကကဆိုင်ရာကမဖမ်းရင်မမိသလောက်ဖြစ်နေတဲ့အနေထားကိုဘိုးတော်လေးကဆိုလို့ရှိရင်ကတော့မှ59ကောင်ဒီမောင်းနဲ့သွားတာပဲဒီဒီမောင်းကြီးနဲ့ထွက်သွားတာမမြင်ဘူးဆိုတော့မဟုတ်တော့ဘူးလေရဲကနေရာမလဲရှိနေတဲ့ကိစ္စပဲစိတ်လဲထားသေးတယ်အောက်လက်မှလည်းလွတ်နေသေးတယ်ဆိုတော့ဒီကြတာလိန်လယ်မှုတွေခိုးဝဲမှုတွေနဲ့ပဲကြုံတွေ့နေရမှာပဲ
ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့ကြီးကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်ဒါပြင်ရန်ကုန် RFA ရုံဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့96459တို့ကိုဆက်သွယ်ပြီးပြောနိုင်ပါတယ်။တော်တော်ရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။